အီရန်လွှတ်တော်နောက်ခွဲလွန်သူခေါင်းဆောင်ဟာအယာထိုလာခိုမေနီရဲ့ဂူဘိမှန်တို့မှာတိုက်ခိုက်ခဲ့ကြတဲ့အမျိုးသားတွေထဲက၅ဦးကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့နဲ့ပူးပေါင်းခဲ့တဲ့အီရန်နိုင်ငံသားတွေဖြစ်တယ်လို့အီရန်ထောက်လှမ်းရေးဝန်ကြီးဌာနကဒီကနေ့ကြေညာပရင်းနေ့မှာပြောပါတယ်။ဒီအမျိုးသားတွေကအီရန်နိုင်ငံမိုဆူးမြို့နဲ့ဆီးရီးယားနိုင်ငံရက်ကာမြို့တို့မှာ IS အဖွဲ့ဘက်ကပါဝင်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဩဂုတ်လကအီရန်နိုင်ငံကိုပြန်လာကြသူတွေဖြစ်တယ်လို့ဝန်ကြီးဌာနကပြောပါတယ်။သေဆုံးသူအရေအတွက်ကလည်းတိုးလာပြီးအနည်းဆုံး18ဦးသေဆုံး40ဒဏ်ရာရထားတယ်လို့အီရန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။စစ်တပ်နဲ့တွင်တိုက်ခိုက်အသေးခံဘုံခွဲသမား2ဦးတို့ရဲ့ဖောက်ခွဲတိုက်ခိုက်မှုတွေဒပြိုင်နဲ့နှိပါတိုက်ခိုက်ခဲ့တာဟာဆိုရင်သူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကချက်ချင်းဆိုတယ်လို့ပြောဆိုခဲ့တာပါ။အကြမ်းဖက်ဝါဒီအဖွဲ့ရဲ့အက်မက်သတင်းဌာနကလည်း24စက္ကန့်ကြာတိုက်ခိုက်မှုဗီဒီယိုကိုတင်ခဲ့ပါတယ်။ဗီဒီယိုထဲမှာတော့အီရန်လွှတ်တော်အဆောက်အုံဝင်အတွင်းသွေးစွန့်နေတဲ့သေဆုံးသူ2ဦးကိုပြသခဲ့ပြီးနောက်ထပ်တိုက်ခိုက်မှုတွေဆက်လုပ်မယ်လို့လည်းချိန်ချောက်ထားပါတယ်ရှင်။